အမေရိကန်သမ္မတရွေးကောက်ပွဲမှာတန်ခင်သမ္မတလောင်းနှုတ်ရဲ့နောက်ဆုံးအကြိမ်စကားဆစ်ထိုးပွဲကိုကျေသပရင်းနေ့ကျင်းပတဲ့အခါမှာ Republican Party ကသမ္မတ Donald Trump ဟာ Democratic Party ကဒုသမ္မတဟောင်း Joe Biden ကိုပထမဆုံးအကြိမ်စကားဆစ်ထိုးပွဲတုန်းကလိုကြားဖြတ်ဝင်ပြောတာတွေတိတ်လုပ်ဖို့မရှိကြောင်း Trump မဲဆွဲအဖွဲ့အကြံပေး Jason Miller ကအရေးအမြတ်ပြောကြားခဲ့ပါတယ်တချို့ကိစ္စရပ်တွေနဲ့ပတ်သက်ပြီးဂျိုးဘိုင်ဒန်ဘက်ကရှင်းပြနိုင်အောင်သမ္မတထရမ့်ကအချိန်ပေးမယ်လို့သူထင်ကြောင်းပြောကြားခဲ့တာပါစက်တင်ဘာ29ရက်ကျင်းပတဲ့ပထမအကြိမ်စကားဆက်ထိုးပွဲမှာထရမ့်ရောဘိုင်ဒန်ပါတယောက်ရဲ့ပြောကြားချက်ကိုနောက်တစ်ယောက်ကထပ်တလဲလဲကြားဖြတ်ပြောဆိုခဲ့ကြပါမယ်ထရမ့်ကပိုများနေတာဖြစ်ပြီးဒီပွဲဟာအဆိုးဆုံးစကားဆက်ထိုးပွဲတစ်ခုဖြစ်ကြောင်းဝေဖန်ကြပါတယ်ဒီပွဲမှာအခမ်းအနားမှုလုပ်ခဲ့တဲ့ Fox သတင်းဌာနက Chris Wallace ကတော့မိနစ်60ကြာစကားဆက်ထိုးပွဲမှာသမ္မတထရမ့်ဟာဘိုင်ဒန်တမမဟုတ်သူ့ကိုကြားဖြတ်ပြောဆင်မှုပေါင်း145ကြိမ်လုပ်ခဲ့တယ်လို့ပြောပါတယ်။လာမယ့်စကားဆစ်ထိုးပွဲမှာသမ္မတထရမ့်ကဘိုင်ဒန်ကိုသူ့သားကိစ္စနယူးယောက်ပို့စ်သတင်းစာမှာဖော်ပြထားတာနဲ့ပတ်သက်ပြီးရှင်းပြစေချင်နေတယ်လို့မင်လာကပြောပါတယ်။သမ္မတဘရက်အိုဘားမားလက်ထက်ဒုသမ္မတအဖြစ်နဲ့ဘိုင်ဒန်တာဝန်ထမ်းဆောင်နေခြင်းကယူကရိန်းနဲ့ပတ်သက်တဲ့အမေရိကန်နိုင်ငံခြားရေးမူဝါဒဆုံးဖြတ်ချက်ကိုကင်တွဲနေတဲ့သူ့ရဲ့အဆက်အသွယ်တွေကနေတဆင့်တားဖြစ်သူဟန်တာဘိုင်ဒန်ဟာယူကရိန်းနဲ့သဘောတူညီချက်တွေကနေအကျိုးအမြတ်တွေရခဲ့တယ်လို့သတင်းမှဖော်ပြထားတာဖြစ်ပါတယ်။